လွန်ခဲ့တဲ့1988ခုနှစ်ကတနိုင်ငံလုံးတောင်းဆိုခဲ့တဲ့ရှစ်လေးလုံးပြည်သူ့ရေးတော်ပုံကြီးဟာဒီကနေ့မှဆိုရင်26နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။ဒီကနေ့ရန်ကုန်မြို့တန်ကန်းကျွတ်မြို့နယ်မှာကျင်းပတဲ့26နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံအခမ်းအနားမှာ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်ကိုမင်းကိုနိုင်ကစစ်ဆိုးရလက်ထက်ကနိုင်ငံရေးအခြေအနေနဲ့လက်ရှိနိုင်ငံရေးအခြေအနေတွေကိုအခုလိုသုံးသပ်ပြောခဲ့ပါတယ်။
2000နှစ်ကစတင်ဆက်အနာသိမ်းပြီးတော့နောက်ပိုင်းတပါတီအာဏာရှင်စနစ်ဖြစ်ခဲ့တဲ့26နှစ်အဲ့ဒီ26နှစ်ကာလကိုကျွန်တော်တို့ရုံးကန်တော်လှန်ပြီးတော့ဖြုတ်ချခဲ့တာအခုတခါနောက်ထပ်26နှစ်ကိုကျွန်တော်တို့ထပ်ပြီးတော့ဖြတ်သန်းရပြန်ပြီပထမ26နှစ်တုန်းကတပါတီအာဏာရှင်ကိုတော့ကျွန်တော်တို့ဖယ်ရှားနိုင်ခဲ့ပြီဒုတိယကိစ္စဖြစ်တဲ့26နှစ်မှာတော့စစ်အာဏာရှင်ရဲ့နောက်ဆုံးအပိုင်းတွေမှာတော့အင်မတန်နာမည်ပေးရတော့တော်တော်ကွာရီကွာကြနိုင်တဲ့အာဏာရှင်တစ်မျိုးပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့တောင်းဆိုတဲ့စကလုံးတွေကိုစကလုံးကိုတော့မငင်းပယ်တော့တချို့တော့ဒီမိုကရေစီဆိုရင်ဒီတလုံးပြောတာနဲ့ဟိုမျိုးလုံးနဲ့မှမီးဝင်းတောက်တော့အောင်နှိမ့်ဆက်ခံရတဲ့ဘဝကနေဒီနေ့ကျတော့ကျွန်တော်တို့ကဒီဆိုသူတို့ကမိုကရေစီဆိုပြီးတော့သုံးလုံးတောင်ပြောနေတာပဲဘာဖို့တွေ့လဲဆိုတော့ကျွန်တော်တို့လူချင်းမှုတောင်းဆိုမှုတွေအခုဆိုရင်တော့ဖက်ဒရယ်လို့ပြောရင်လည်းအဲ့ဒါခွဲထွက်ရေးသမားပဲဆိုပြီးတော့နှိမ့်ကွက်ဖို့ပြင်တယ်အခုကကျွန်တော်တို့တောင်းဆိုမှုတွေကျွန်တော်တို့ရဲ့ရုံးကန်မှုတွေကိုတော့စကလုံးတွေအရတော့ညှင်းဆိုခြင်းတော့မပြုဘူးလက်တွေ့မှာတော့လူရင်းမရောက်နိုင်တဲ့တဝဲလဲလဲကိစ္စတွေကျွန်တော်တို့ကြုံရတာ
မြန်မာနိုင်ငံသားမကပဲနိုင်ငံတကာအထိပါထင်ရှားခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီးဟာ26နှစ်တိုင်ခဲ့ပေမဲ့ပြည်သူလူထုမျှော်မှန်းခဲ့တဲ့ဒီမိုကရေစီအရေးလူအခွင့်အရေးတိုင်းရင်းသားတန်းတူညီမျှရေးတို့ရရှိဖို့အတွက်စိန်ခေါ်မှုတွေရှိနေစေဖြစ်ကြောင်း88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကထုတ်ပြန်တဲ့သဝင်လွှာမှာပါရှိပါတယ်ဒါအပြင်အာဏာရှင်ဆန့်ကျင်ရေးနဲ့ဒီမိုကရေစီတိုက်ပွဲအဆက်ဆက်မှာပိဆက်ခဲ့ကြသူတွေကိုဥညွန့်ရင်းရှစ်လေးလုံးအရေးတော်ပုံမှာထားရှိခဲ့တဲ့စိတ်ဓာတ်တွေနဲ့ပြည်သူလူထုမျှော်မှန်းခဲ့တဲ့ပန်းနိုင်တွေရောက်တဲ့အထိ88မျိုးဆက်ចောင်းသားတွေဟာပြည်သူလူထုနဲ့တသားတည်းရုန်းကန်သွားမှာဖြစ်ကြောင်းသူတို့ရဲ့ကြေညာချက်မှာထည့်သွင်းထားပါတယ်ဒီနေ့အခမ်းအနားကိုနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့လူပောင်သစ်ဒီမိုကရက်တစ်ပါတီမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦးဆရာကြီးတခင်ကိုတော်မိုက်ငင်းချမ်းရေးကွန်ရက်88လှုပ်ရှားမှုရဟန်းပြုံများအဖွဲ့စတဲ့အဖွဲ့အစည်း22ဖွဲ့ကတဝင်လွှာတွေပေးပို့ခဲ့ကြပါတယ်ဒီနေ့အခမ်းအနားကိုတက်ရောက်လာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကအခုလိုပြောပါတယ
်ဟုတ်ကဲ့ကိုရော့အောင်ဆန်းဆောင်ရွက်ပေးခဲ့တဲ့အချုပ်ချာအနာပဲလွတ်လပ်တဲ့နိုင်ငံကြီးဟာတိုင်းပြည်နေနေရောပြည်သူလူထောက်လို့နေကောဂုံရှိသေးကြပါလေတခုပြောချင်တာကတချို့ဒီဟာနဲ့ပတ်သက်ပြီးတော့သေးသေးအောင်ဒါလည်းအရှိန်အဝါငဲအောင်လုပ်နေတာတွေလည်းစတင်ပြီးတော့ကြားနေပါလေမလုပ်ပါနဲ့ခင်ဗျားတို့အမှားတွေ့မှာပါဒီနေ့လှုပ်ရှားမှုကြီးဟာတကယ်ကိုကြီးမားတဲ့ဂုံရောင်ပြောင်းတဲ့လှုပ်ရှားမှုကြီးပါဒါကိုဆက်လက်ပြီးတော့ထိမ့်သိမ့်ပြီးတော့နောင်လာနောက်သားလူငယ်အပေါင်းတို့ပါလွလာရေးအရသာကိုခံစားနိုင်အောင်ဒီတဆင့်နဲ့တဆင့်တွတ်တက်ပြီးလောက်ကယ်သွားနိုင်အောင်အခုလိုနေမျိုးရောက်တဲ့ခါတိုင်းမှာတပီလုံးအတိုင်းတာအနေနဲ့ကျေးဇူးတင်တရိယတော့အထက်အဖြစ်ပုံမထင်ရှားတဲ့ဆောင်ရွက်မှုများကိုပြုကြပါလို့လေးလေးနက်နက်ဟိုဦးရဲအသေးတွေကလှိုင်လှိုင်တိုက်တွန်းရင်ညီကုန်းချော့ပါတယ်ခင်ဗျာ
ဒီနေ့ပွဲကိုတက်ရောက်ခဲ့တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA အဖွဲ့ဝင်ဦးအေးတာအောင်ကမြန်မာနိုင်ငံတမိုင်းမှာထင်ရှားခဲ့တဲ့အရေးတော်ပုံနှစ်ခုရှိတဲ့အကြောင်းအခုလိုပြောပါတယ
်တစ်ခုက1300ပြည်အရေးတော်ပုံရယ်နောက်တစ်ခုကရှင်းလင်းလုံးလူတို့အရေးတော်ပုံဖြစ်ပါတယ်1300ပြည်အရေးတော်ပုံဆိုတာကအလုံးသမားလက်သမားတိုက်ပွဲသူသဖြင့်နေဆက်တန့်ညီရင်အမျိုးသားလွတ်မြောက်ရေးတိုက်ပွဲတွေမှာအရေးပါတယ်အဓိကကြတဲ့တိုက်ပွဲရှင်းလင်းလုံးလူတို့ရဲ့အရေးပေါ်ဆိုတာကအာဏာရှင်စနစ်စန့်ကျင်ပယ်ရှားဒီမိုကရေစီရဲ့တိုက်ပွဲအရေးတော်ပေါ်ကာလမှာအထင်ကြီးအဓိကကြတဲ့အရေးတော်ပေါ်ဖြစ်ပါတယ်
ဒီနေ့အခမ်းအနားပြီးမှ26နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံနှစ်ပတ်လည်အခမ်းအနားကျင်းပရေးကော်မတီကသဘောထားကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာဒီမိုကရေစီပြည့်ဝတဲ့ဖွဲ့စည်းပုံဖြစ်ပေါ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့လိုအပ်ကြောင်းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရပြည်တွင်းငြိမ်းချမ်းရေးမရနိုင်သလိုဒီမိုကရက်တစ်ပြည်အောင်စုလည်းမဖြစ်နိုင်ကြောင်းပါရှိပါတယ်။ဒါ့အပြင်လက်ရှိအချိန်ဟာတိုင်းပြည်အတွက်အရေးကြီးတဲ့အချိုးအကွေ့ဖြစ်တာကြောင့်ရှစ်လေးလုံးအရေးတော်ပုံကာလကလိုတိုင်းရင်းသားတွေနိုင်ငံရေးအင်အားစုတွေနဲ့ပြည်သူလူထုအားလုံးပြည်လုံးကျရုန်းကန်ကြဖို့လိုအပ်တယ်လို့ပါရှိပါတယ် ဒီကနေ့ကျင်းပခဲ့တဲ့26နှစ်မြောက်ရှင်လေးလုံးအခမ်းအနားမှာ88အရေးတော်ပုံအတွင်းသေဆုံးခဲ့ကြတဲ့ယဟန်ရှင်လူတွေထောင်ချခဲ့ရတဲ့နိုင်ငံရေးသမားတွေရဲ့ဓာတ်ပုံတွေကိုပြသခဲ့ပြီးပန်းရယ်လန်ဂီတအဖွဲ့ကလည်းရှင်လေးလုံးဒီမိုကရေစီအရေးတော်ပုံအမှတ်တရသချင်းတွေနဲ့တီးဆိုဖျော်ဖြေခဲ့ပါတယ်26နှစ်မြောက်ရှင်လေးလုံးဒီမိုကရေစီအခမ်းအနားတွေကိုတောင်ကြီးမန္တလေးမြကြီးနားလွိုက်ကော်စတဲ့မြို့တွေမှာလည်းဒီကနေ့ကျင်းပခဲ့ကြပါတယ်ရှင်